ဒီသတင်းပတ်တဲ့တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အရေးပါတဲ့တန်လိမ့်ထန်ချမှုတွေအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကြိုဆိုလိုက်ပါတယ်။ကိုရီးယားနဲ့နိုင်ငံခြားခေါင်းဆောင်တွေကြားရရှိတဲ့ပြည်ပဆောင်တဲ့သဘောတူညီချက်အရအမေရိကန်ပြည်ထောင်စုကသာတူညီတဲ့အတိုင်းအတာတွေနဲ့လှုပ်ဆောင်ပေးမယ်ဆိုရင်မြောက်ကိုရီးယားရဲ့လက်နက်ဆိုင်ရာလုပ်ငန်းတွေအားလုံးကိုဖျက်သိမ်းပေးမှာဖြစ်ကြောင်းမြောက်ကိုရီးယားကကြေညာခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟိုးကိုရှိတဲ့ပတ်တဲ့နယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂထရီနီလာကမ္မတူနဲ့တွေ့ဆုံမှုဖိတ်ကြားခဲ့တယ်လို့ဗိုလ်တော်ဘူးနေမှာပြောပါတယ်။ဒါ့အပြင်ဩစတြေးလျနိုင်ငံမှာမြောက်ကိုရီးယားဆန်အမေရိကန်အထူးတန်တမန်နဲ့တက်နိုင်တဲ့အစောဆုံးတွေ့ဆုံဆွေးနွေးဖို့အတွက်မြောက်ကိုရီးယားကိုယ်စားလှယ်တွေကိုပါဖိတ်ကြားခဲ့တယ်လို့ပြောပါတယ်။ဒီလိုလှုပ်ဆောင်မှုကမြောက်ကိုရီးယားခေါင်းဆောင်ကင်ဂရီပြုခဲ့တဲ့အတိုင်း2021 January လတဲ့အဆုံးသတ်မဲ့မြောက်ကိုရီးယားနျူကလ িয়ার လက်နက်အမြန်ဖြတ်သိမ်းရေးလုပ်ငန်းစဉ်တစ်လျှောက်အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးတွေပြောင်းလဲဖို့ညှိနှိုင်းဆွေးနွေးမှုရဲ့အစဖြစ်သတ်မှတ်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒါဟာကိုရီးယားကျွမ်းကျင်ဒေတာတားရှိတင်းရင်အကျင့်အောင်မြောက်ကိုရီးယားကလှုပ်ဆောင်မှုဖြစ်ကြောင်းလည်းဝန်ကြီးပေါင်ပီယိုရဲ့ကြေညာချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားသူ့ရဲ့ရုံကြောင်ဓာတ်ပေါင်းပုံကိုပိတ်ပစ်ဖို့နဲ့ဒုံးကျည်အင်ဂျင်စမ်းသက်စခန်းနဲ့ပစ်ဆင်ကိုနိုင်ငံတကာကျွမ်းကျင်သူတွေရှေ့မှောက်မှာပဲအပြီးတိုင်းပိတ်ပစ်မယ်လို့ကတိပေးကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့၃ရက်ကြာထိပ်သီးဆွေးနွေးပွဲအပြီးမှာခေါင်းဆောင်တို့ကကြေညာခဲ့တာဖြစ်ပါတယ်။